တရုတ်ရဲ့ချင်းချမှုကြီးမားလာတာကိုတံပြန်တဲ့အနေနဲ့ဂျပန်နိုင်ငံကတာဝဲပြစ် Cruise တုံးကြီးတစ်ထောင်ကျော်ကိုချထားဖို့စဉ်းစားနေကြောင်း Yumiuri Shimbun သတင်းစာကသတင်းကနေနေမှာပြောပါရယ်လက်ရှိချထားတဲ့တုံးကြီးတွေကမြေပြင်ကနေတင်မောတွေကိုပြစ်နိုင်ပေမဲ့လို့ကီလိုမီတာ100တာမှမဟုတ်62မိုင်အကွာကိုပဲပြစ်နိုင်တာပါအခုချထားဖို့စဉ်းစားနေတဲ့တုံးကြီးတွေကတော့ကီလိုမီတာ1000တာမှမဟုတ်အမှန်620အကွာအဝေးထိပြစ်ခတ်နိုင်မှာဖြစ်ပါရယ်ဒီအကွာအဝေးဟာတရုတ်နဲ့မြောက်ကိုရီးယားကမ်းခြေတွေထိရောက်ရှိနိုင်မှာဖြစ်တယ်လို့ Yumiuri Shimbun သတင်းစာကပြောပါတယ်အဆင်မြင့်တင်ရမှာတော့တင်မောတွေနဲ့လေရင်တင်တင်မောတွေရဲ့အဆင်ကိုလည်းမြင့်တင်ဖို့လိုအပ်မယ်လို့သတင်းစာကဆိုပါတယ်ဒုံးကျည်တွေကိုအနောက်တောင်ပိုင်းကျူရှူးဒေသမှာခြားထားမှာဖြစ်တယ်လို့တိုင်ဝမ်အနီးကဂျပန်ပိုင်းရေပြင်ထဲကကျွန်းငယ်ရေပေါ်မှာလည်းခြားထားမှာဖြစ်တယ်လို့သတင်းစာကပြောပါတယ်ဒါဟာတရုတ်မြောက်ကိုရီးယားတို့နဲ့ဒုံးကျည်စွန့်ရင်ကွာဟနေတာကိုကျင်းသွားစေမဲ့စီမံကိန်းရဲ့အစိတ်ပိုင်းတစ်ရပ်ဖြစ်ပါတယ်ဒုတိယကမ္ဘာစစ်အပြီးဂျပန်နိုင်ငံရဲ့ဖွဲ့စည်းပုံမှာကာကွယ်ရေးစွန့်ရင်တဲ့ဘတ်ဂျက်ကိုကန့်သတ်ထားတာပါဒါပေမဲ့လည်းရုရှားရဲ့ယူကရိန်းကျူးကျော်စစ်နဲ့ဒေသတွင်နိုင်ငံရဲ့အပြောင်းအလဲတွေကြောင့်ဂျပန်နိုင်ငံဟာသူ့ရဲ့ကာကွယ်ရေးစနစ်ကိုပြန်လည်တုံ့တက်လာခဲ့တာပါ။လာမယ့်ဘန်နာရဲ့နှစ်မှာကာကွယ်ရေးအသုံးစရိတ်အဖြစ်ဒေါ်လာ40တရမနှစ်ဘီလီယံနဲ့ညီမျှတဲ့5.5ထရီလီယံယန်းကိုကာကွယ်ရေးဝန်ကြီးဌာနကတောင်းဆိုဖို့စီစဉ်ထားကြောင်း Yumiuri Shimbun သတင်းစာကပြောပါရယ်။လက်ရှိဘတ်ဂျက်ကတော့5.18ထရီလီယံယန်းဖြစ်ပါတယ်။